COVID-19 တုံ့ပြန်မှုရှမ်းပုံငွေကနေထုတ်ချေးတဲ့ချင်းငွေတွေကိုတခြားပြည်တွင်းလုပ်ငန်းတွေထက်စိတ်ပျိုးရေးကဏ္ဍမှာပုံမိုသုံးစွဲထောက်ပံ့တင်တယ်လို့တောင်သူလယ်သမားအရေးလှုပ်ရှားသူတွေကတိုက်တွန်းတဲ့သတင်းကိုပြောပြချင်ပါတယ်။ကျွန်မအင်တနာထွန်းပါ COVID-19 ရောဂါကြောင့်ဖြစ်ပေါ်လာတဲ့စီးပွားရေးတက်ရောက်မှုတွေပေါ်ပြန်လည်ကုစားနိုင်ဖို့စီးပွားရေးလုပ်ငန်းတွေအတွက် COVID-19 ရန်ပုံငွေကအတွန်းတုံးတက်တာနဲ့ချင်းငွေထုတ်ပေးတဲ့အစီအစဉ်ကိုမြန်မာအစိုးရကဆောင်ရွက်ပေးနေပါတယ်။ဒီအစီအစဉ်ရဲ့ဦးတည်ချက်9ရက်ထဲမှာစိတ်ပျိုးရေးနဲ့ပတ်သက်လို့တိတိကျကျမထည့်ထားပေမဲ့လုပ်ငန်းစဉ်တစ်ရက်အဖြစ်နဲ့လယ်သမားတွေစိတ်ပျိုးရေးလုပ်ငန်းငယ်တွေနဲ့မျိုးစည်ရောင်းချသူတွေကိုထောက်ပံ့ပေးမယ်ဆိုတဲ့အစီအစဉ်ပါဝင်ပါတယ်။စိုက်ပျိုးရေးလုပ်ငန်းတွေကနိုင်ငံရဲ့အဓိကစီးပွားရေးဖြစ်သလိုမြန်မာနိုင်ငံမှာလက်ရစိုက်ပျိုးရေးလုပ်ငန်းကိုလုပ်ကိုင်နေသူအခြေအတွက်က 12.5 တန်းရှိနေပြီးတနိုင်ငံလုံးမှာရှိတဲ့လုပ်သားအင်အားရဲ့51ရာခိုင်နှုန်းဖြစ်တယ်လို့ကမ္ဘာ့ဘဏ်ရဲ့2019စီးပွားရေးအစီရင်ခံစာမှာဖော်ပြထားပါတယ်။ဒါကြောင့်လည်းချင်းငွေထုတ်ပေးတဲ့စီးပွားရေးလုပ်ငန်းတွေထဲမှာစိုက်ပျိုးရေးကဏ္ဍကိုအဓိကထားပြီးပံ့ပိုးပေးတယ်လို့ဆိုပါတယ်။အခုလက်ရှိမှာတောင်သူလယ်သမားတွေအနေနဲ့ထုတ်ချေးပေးတဲ့ချင်းငွေကလုံလောက်မှုမရှိတာကြောင့်အပြင်ကနေချင်းငွေထပ်ချေးပြီးလုံနေကြရတဲ့အတွက်အစိုးရအနေနဲ့ချင်းငွေကိုလုံလုံလောက်လောက်ထုတ်ချေးပေးဖို့လိုအပ်တယ်လို့လွှတ်တော်ထဲမှာတောင်သူလယ်သမားအရေးပြောဆိုဆောင်ရွက်နေတဲ့အေယာဝတီတိုင်းမဦးပင်မြို့နယ်ကလွှတ်တော်ကိုယ်စားလှယ်ဦးစိန်ဝင်းက VOE ကိုပြောပါရယ်
။စိုက်ပျိုးရေးအနေနဲ့ဒီကတောင်သသိန်းခွဲချိပေးတယ်လေ။ဒါကကုန်သား2သိန်းခွဲလေ။သတင်းခွဲချီတော့ကျန်တဲ့သတင်းတို့ကျန်တဲ့သတင်းကအပြင်းအထန်ပြောရှာဆိုအဲ့မှန်ဒုက္ခရောက်ပြီ။နော်ဒါနံပါတ်1အဲ့တော့သူလုတ်ပြီးတဲ့ဟာကမလုတ်ပေးဘူးမဟုတ်လုတ်ပြီးတယ်ဒါပေမဲ့နဲတယ်ဦးစားမပေးလို့ဦးစားမပေးလို့အငယ်လို့ပြောတယ်။တနည်းအားဖြင့်ကဘတ်ဂျက်တစ်ခုလုံးရဲ့မြန်မာနိုင်ငံရဲ့ဘတ်ဂျက်တစ်ခုလုံးကို၄ချက်လောက်ပဲငွေတရားမှာ၄ချက်လောက်ပဲလျှာကဏ္ဍကိုတုံးတယ်ဆိုတဲ့အဖြေအတွေ့နေတယ်လေ
။ဟုတ်ကဲ
့။အဲ့တော့ဘာကိုလုတ်ပြီးတော့နော်
ဟုတ်
ကဲ့လုံးမပြီးဘူးလို့ပဲအင်္ဂါပြောချင်းစဉ်းစားနှံ့ပက်တာအဲ့ဒါကိုနှံ့ပက်ပါလေပက်ပါလေပြောမနေနဲ့လीဒီမြင်ရတဲ့စိုက်ပျိုးရေးတော်မှာအကောင့်တွေခေါင်းအောင်မဖော်နိုင်ဘူးဆိုဘယ်လိုလုပ်ဖြစ်မလဲပြီးတော့လေဒီကိုဗစ်ဖြစ်တဲ့ပြဿနာရေရှည်ထိသွားလာနေတဲ့အလားအလာရှိတဲ့အတွက်စာနာရေးကကိုဦးစားပေးဖို့အထူးလုံနေတယ
်စိုက်ပျိုးရေးကိုသာအစိုးရကကောင်းကောင်းထောက်ပံ့ပေးနိုင်မယ်ဆိုရင်တောင်သူလယ်သမားတွေအတွက်စီးပွားရေးအခွင့်အလမ်းကောင်းကြီးရလာနိုင်သလိုကိုဗစ်ကာလကိုလည်းကောင်းကောင်းဖြတ်ကျော်နိုင်တယ်လို့ဦးစိန်ဝင်းကပြောပါတယ်စိုက်ပျိုးရေးကိုဦးစားပေးဆောင်ရွက်တာကဒီလိုကိုဗစ်ကာလစီးပွားရေးအထိနာနေတဲ့အချိန်မှာပြန်လည်ဥမော့လာနိုင်ဖို့အခွင့်အရေးတစ်ခုဖြစ်တယ်လို့လည်းစီးပွားရေးပညာရှင်ဦးမင်းခင်ကသုံးသပ်ပါတယ
်ကျွန်တော်တို့တစ်ချက်ခုတုံးရေးချက်ပြန်နိုင်တဲ့လုပ်ငန်းမျိုးတွေကိုကျွန်တော်တို့ကင်တွယ်ရတယ်အဓိကတော့စိုက်ပျိုးရေးပါစိုက်ပျိုးရေးဆက်နိုင်တာဖြစ်နေပြီးအပိုင်းကုသရောဂါအလျေလေးနည်းတာပေါ့နော်စိုက်ပျိုးရေးဆိုရင်ကြောက်ကြောက်ခွာပြီးလုံးလုံးရတာဟုတ်နော်အဲ့လိုမျိုးတွေနောက်ကျွန်တော်တို့ကစိုက်ပျိုးနိုင်ငံဖြစ်တဲ့အတိုင်းကျွန်တော်တို့ရဲ့မြေကြီးဟလာအခြေခံလေးနဲ့ဟောလူဒီလူတွေကကိုယ်နိုင်ငံနဲ့မကောက်တခြားနိုင်ငံတက်ပါအရေးကြီးတဲ့ဆန္ဒရေးတာဟောဟိုကုံကျော်ကုံရံကုံရံကုံကျော်ပေါ့နော်ထုတ်လို့ရလို့ဟာမျိုးကျွန်တော်တို့ဦးစားပေးရပါမယ်
စိုက်ပျိုးရေးဆိုင်ရာကုန်စည်တွေကိုပို့ဆောင်ပေးနိုင်ဖို့အတွက်တည်ယူပို့ဆောင်ရေးလုပ်ငန်းတွေကိုပါဦးစားပေးစီစဉ်ဆောင်ရွက်တင်တယ်လို့စီးပွားရေးပညာရှင်ဦးမင်းခင်ကပြောပါတယ်။ဒီမိုးရသည်စိုက်ပျိုးကြရတော့မယ့်လေယာဉ်မြေတွေကိုချင်းဝေထုတ်ပေးတဲ့ပမာဏပေါ်မှာမူတည်ပြီးစိုက်ပျိုးကြရမှာပါ။ချင်းဝေမလုံလောက်တာတွေကြောင့်တချို့တောင်သူတွေကလေယာဉ်မြေဧကကိုတတ်မှတ်ချက်အတိုင်းမစိုက်ပျိုးနိုင်ကြဘူးလို့သိရပါတယ်။မြမလေယာဖွံ့ဖြိုးရေးဘဏ်ကတော့နှစ်စဉ်ရသည်အလိုက်ထုတ်ချေးပေးနေတဲ့စိုက်ပျိုးရေးနဲ့မွေးမြူရေးကဏ္ဍတွေအတွက်ချင်းငွေတွေကိုဧပြီလ1ရက်နေ့ကနေစပြီးအတူတူရှော့ချကောက်ခံသွားမယ်လို့ထုတ်ပြန်ထားပါတယ်ရှင်။ကျမအင်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။